မြန်မာနိုင်ငံမြောက်ပိုင်းမြန်မာစစ်တပ်နဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေကြားပဋိပက္ခကြောင့်တရုတ်နိုင်ငံအတွက်လက်နက်ကြီးကြီးကျပြီးတော့တရုတ်နိုင်ငံသားတချို့ထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မှာအကြီးအကျယ်မကြေမနက်ဖြစ်ရတဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကဒီနေ့ဇန်နဝါရီ4ရက်နေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်ကာကွယ်ဖို့အတွက်လိုအပ်သလိုအရေးယူဆောင်ရွက်သွားမယ်လို့လည်းနိုင်ငံသားရေးဌာနပြောခွင့်ရဝမ်ဝေဘင်းကပြောပါတယ
်中方高度关注缅北冲突态势对武装冲突造成中方人员伤亡表示强烈不满
မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုအနီးကပ်စောင့်ကြည့်နေတဲ့အကြောင်းနဲ့တရုတ်နိုင်ငံသားတွေထိခိုက်ဒဏ်ရာရတဲ့အပေါ်မှာအထူးစိတ်မကောင်းဖြစ်ရတဲ့အကြောင်းဒီကိစ္စနဲ့ပတ်သက်လို့သက်ဆိုင်သူအလုံးထံတိုင်ကြားထားပြီးဖြစ်ကြောင်းတရုတ်မြန်မာနယ်စပ်ဒေသမှာညီညာရေးကိုထိခိုက်စေမဲ့အခုလိုမလိုလားအပ်တဲ့မတော်တဆမှုတွေကိုရှောင်ရှားနိုင်အောင်ဒီကိစ္စမှာပါဝင်သူအလုံးအနေနဲ့အများဆုံးပြစ်ခတ်တိုက်ခိုက်မှုတွေရပ်တန့်ကြဖို့တရုတ်နိုင်ငံကထပ်မံတောင်းဆိုကြောင်းတရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ဖို့အတွက်လိုအပ်သလိုအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဝမ်ဝေဘင်းကပြောဆိုသွားတာပါမြန်မာနိုင်ငံတွင်းကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေတရုတ်နိုင်ငံယူနန်ပြည်နယ်နန်းဆန်မြို့တဲကြားရောက်ပောက်ကွဲခဲ့တဲ့အကြောင်းတရုတ်သတင်းတွေမှာရေးသားဖော်ပြသလိုတရုတ်နိုင်ငံသားအနည်းဆုံး5ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းတရုတ်ဆိုရပိုင်း Global Time သတင်းစာကဖော်ပြပါတယ်ကိုကန်ဒေတာလောက်ကင်ဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေဖြစ်တယ်လို့လည်းယူနန်ပြည်နယ်အရာရှိတွေက Rider သတင်းဌာနကိုအတည်ပြုပြောဆိုပါတယ်ခင်ဗျာ